ဆရာတို့ပေါ့လေရန်ကုန်တက္ကသိုလ်မှာတမကပုံစံဆရာဆရာမတွေရဲ့အခွင့်အရေးတွေကိုစပြီးတော့ဖော်ဆောင်မယ်မြင့်တင်မယ်ဆိုပြီးတော့ဆရာတို့အသင်းတွေစထူထောင်တဲ့ပုံကိုယ်တွေကိုနယ်တက္ကသိုလ်ကောလိပ်တွေကိုရွှေ့ပစ်လိုက်တယ်လို့ကျွန်တော်တို့ကြားရပါတယ်အခြေအနေတွေဘယ်လိုဆိုတာနည်းအသေးစိတ်ပြောပြပါလားခင်ဗ
ျမှန်ပါတယ်ကျွန်တော်တို့ရှေ့ရနေဥဆောင်လုပ်နေတဲ့ဒီဆရာဆရာမတွေကိုဥမာစစ်တွေတက္ကသိုလ်လိုဟာမျိုးပမော့တက္ကသိုလ်လိုဟာမျိုးအခုကျွန်တော်ဆိုရင်ဒီမုံရတက်ကူလိုဟာမျိုးပေါ့နော်ရှေ့ကဥဆောင်တဲ့လူတွေတော့ပြန်ပြောင်းကိုအဲ့လို transfer ပို့ရပေါ့နော်ပို့တဲ့နေရာမှာသူကတော့တခါလေကျမူနဲ့ကြိုက်တယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့ကျွန်တော်လိုကိစ္စမျိုးမှာတော့ကျွန်တော်ကရန်ကုန်ကတည်းကမှဆိုရင်နှစ်နှစ်နဲ့ခုနှစ်လရှိသွားပြီသူတို့ကတော့၃နှစ်ပြည့်မှတကယ်တော့ပို့ရမှာပေါ့နော်အခုကျတော့ဒါပို့လိုက်တယ်ပေါ့နော်နောက်တစ်ခုကလည်းကျွန်တော်တို့တွေကိုတတ်နိုင်တော့မှဒီနိုင်ငံခြားပညာတော်တွေနေပါလို့ချင်တဲ့သဘောရှိတယ်အဓိကတော့ဒီဘက်ကပညာဒီဘက်ကလှုပ်ဆောင်ချက်တွေနဲ့အနေဘာစီလိုတဲ့သဘောရှိတယ်ထင
်ဆရာတို့ဆိုရင်ကျွန်တော်တို့မှတ်မိသလောက်ပေါ့လေဆရာဆရာမများအသိနေရန်ကုန်တက္ကသိုလ်မှာစပြီးတော့ထူထောင်လှုပ်ရှားဖို့ကြိုးပမ်းခဲ့တာလုံခဲ့တဲ့နှစ်နှစ်ကျော်ကာလလောက်ကပေါ့ဆရာရေဆိုတော့ဒီနှစ်နှစ်ကျော်ကာလအတွင်းမှာပေါ့ဆရာရေဆရာအပါအဝင်ဒီနယ်တွေကိုပြောင်းရွှေ့ခံရတဲ့ဆရာဆရာမဥယေပေါ့လေအကြံပြန်ဘလောက်လောက်များရှိသွားပြီလဲခင်ဗျာ
ဥယေကတော့ကျွန်တော်တို့ရန်ကုန်တက္ကသိုလ်မှာဆိုရင်၄-၅ယောက်အရှိပိုင်းတက္ကသိုလ်မှာလည်းဒီလို၄-၅ယောက်ရကုန်ကလည်းအဲ့လို၃-၄ယောက်ဆယ်ယောက်ကျော်အယောက်၂၀ဝန်းကျင်လောက်တော့ရှိပါပြီ
။ဆရာတို့အပြောင်းခံရတဲ့ဆရာဆရာမတွေဘက်ကရောဒီလိုမျိုးအပြောင်းခံရတဲ့အတွဲဆရာတို့အထက်ကိုတင်ပြတာတွေဒီအာဏာပိုင်တွေကိုရှင်းပြတာတွေဘာတွေရောမရှိဘူးလားခင်ဗျ။အ
ဲကျွန်တော်တို့ကတခါတည်းမှာသူတို့ပို့တဲ့ကိစ္စလေးတွေကိုကျွန်တော်တို့ဒီ informer မေးတာပြတာတော့ရှိပါလေ။ဒါပေမဲ့တိကျတဲ့အဖြေမျိုးတွေကျွန်တော်တို့မရပါဘူး။အဲနောက်တစ်ခုကပါလဲဆိုရင်တချို့ကိစ္စကြတော့သူကပေါင်သေးကနေလုတ်သွားတဲ့သဘောရှိပါတယ်။ဥမာဝန်ထမ်းဒီအပြောင်းရွှေ့စီမင်းစည်းကမ်းမှာသူတို့တတ်မှတ်ထားရတာ။အဲကျွန်တော်တို့ကတခုပြောချင်တာဒီဝန်ထမ်းအပြောင်းရွှေ့စီမံစည်းကမ်းတွေဒီထက်ပိုမိုပြင်းလင်းမြင်သာမှုရှိတဲ့ဒီလုတ်ထုံးလုံးကြီးတွေလုတ်စီချင်တာပါဟုတ်တ
ယ်။အခုဆိုရင်ဆရာတို့မုံရတက္ကသိုလ်အပါဝင်ပေါ့ဆရာရဲ့တက္ကသိုလ်တော်တော်များများမှာအစိုးရရေးဆွဲထားတဲ့အမျိုးသားပညာရေးဥပဒေမူကြမ်းကိုကန့်ကွက်နေကြတာတွေ့ရပါတယ်ဆရာရဲ
့။
အထက်ပေါ့လေဟိုဒီကျောင်းသားတွေရဲ့ကန့်ကွက်မှုတော့အာဏာပိုင်တွေဘက်ကလည်းဒီဆွဲထားတဲ့မူကြမ်းပေါ့ဆရာရဲ့။ဒီနှစ်ခုကိုဆရာအနေနဲ့ဘယ်လိုဖြစ်တဲ့လို့မြင်မိပါလဲခင်ဗျ။
ကျွန်တော်ကတော့ဖြစ်တင်တာတော့ဒီဥပမာဒီဘက်ကအာဏာပိုင်ဘက်ကပြောတာကတော့သူတို့မှာတခြားခက်ခဲတွေရှိတယ်ပေါ့နော်ရှိတဲ့အတွက်ကြောင့်ဥပမာတမရကြံပေးတယောက်ဆိုရင်ဒါကြာကာလမှာဘို့အုပ်ချုပ်ရေးစနစ်တွေတူတယ်လို့ဒါလို့ပြောကျွန်တော်တို့ဖြစ်စီချင်းဘယ်လိုခက်ခဲမျိုးရှိတယ်လဲဒါကြောင့်ចောင်းသားဆရာတွေကိုယ်ဝင်လင်းလင်းမြင်မြင်သာသာနဲ့ပြောဖို့ပြောပြီးတော့မှတကယ်ဆိုပို့ပြီးတော့မှနိုင်ငံနဲ့ကိုက်ညီနဲ့နိုင်ငံရဲ့အခြေအနေနဲ့ထားနဲ့ကိုက်ညီပညာရေးဥပဒေတစ်ခုဖြစ်စီချင်တာပေါ့နော်အခုကျတော့အဲ့လိုမျိုးချပြချင်းမရှိဘဲနဲ့မူဝါဒတစ်ခုကိုဒီမူကြမ်းဥပဒေတစ်ခုကိုချမှတ်သွားမယ်ဆိုတဲ့သိစေရတော့ဒါနိုင်ငံအနာဂတ်ပြလဲမကောင်းပါဘူး။နောက်တစ်ခုကပါလဲဆိုအခုဒီအမျိုးသားပညာရေးဥပဒေကအပြီးမဖြစ်သေးဘူးပေါ့နော်။အခုမှသမရစီကနေမှတ်ချက်တွေပါနဲ့ပြန်ဆင်းလာအတည်ပြုဖို့လိုပါတယ်။ဒါပေမဲ့အကြောင်းလင်ကအခုပါဆက်လုပ်လဲဆိုတော့အစင်းမြင့်ပညာဥပဒေဆိုပြီးထပ်ထွက်လာပြီ။အဲ့ဒီကောင်ကအခုသူတို့ဒီအတည်ပြုမဲ့ဥပဒေပေါ်မှာနှီးပြီးမှရေးဆွဲရမယ်ဟာလေ။အဲ့တော့ကျွန်တော်တို့ကမြင်တာကမူလဥပဒေတစ်ခုတော့မှအတည်မဖြစ်သေးတဲ့အချိန်မှာနောက်ဥပဒေတစ်ခုကနောက်လိုက်လာဆိုတာကျွန်တော်တို့အမြင်နဲ့တော့ဒါယူတာမှုရှိရလားပေါ့နော်ဒီလိုမျိုးကျွန်တော်တို့သုံးသပ်မိတာ
တနိုင်ငံလုံးနဲ့ဆိုင်တဲ့ဒီပညာရေးဥပဒေမူကြမ်းကိုရေးဆွဲတဲ့အခါမှာ NNER တို့လိုပြင်ပအဖွဲ့အစည်းတွေနောက်ဆရာတို့လိုပြုပြင်ပြောင်းလဲရေးလိုလားတဲ့ကျောင်းဆရာတွေနောက်ကျောင်းသူကျောင်းသားအဖွဲ့အစည်းတွေဆက်သဖြင့်ဒီလိုအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့သဘောထားအမြင်တွေမပါဘဲနဲ့ပေါ့လေအစိုးရကတည်တံ့ပေါ့လေသူပညာရေးဝန်ထမ်းကနေပြီးတော့ဆွဲရတဲ့ရည်ရွယ်ချက်ပေါ့လေဆရာတို့ဘယ်လိုများနားလည်လို့ရပါလဲခင်ဗျာ
ကျွန်တော်တို့ကတော့ပွင့်ပွင့်လင်းလင်းပြောရရင်တော့တစ်ကတော့အပြောင်းလဲတွေကိုတိတ်မလိုလားပြီးဘူးလို့ယူဆပါတယ်နောက်တစ်ခုကတော့ငကူရှိရင်ဆွဲရာထူးထန်ထန်တော့အနိထားလေးတွေကိုလည်းတိတ်အပြောင်းလဲတိတ်မဖြစ်စေချင်တဲ့သဘောရှိသမီးအားဖြင့်တော့ကျွန်တော်တို့ကဒီပညာရေးရဲ့ချုပ်ကန့်မှုတွေဆက်ထားချင်တယ်လို့ကျွန်တော်တို့ကတော့မြင်တာပေါ့နော
်နောက်တစ်ခုကဆရာရဲ့ဆရာဆရာမတွေအပိုင်ပေါ့နော်ဆရာဆရာမတွေဆိုရင်ဒါလာသာခန်းစားခွင့်ဆက်သဖြင့်ဒီပေးထားတဲ့အခွင့်အရေးတွေမလုံလောက်တဲ့အတွက်တချို့ဆိုကျူရှင်တင်ရတာတွေအပေါ်တခြားပြင်ပအလုပ်တွေလုပ်ရတာရှိတယ်ပေါ့လေဆိုတော့ဒီအမျိုးသားပညာရေးဥပဒေမူကြမ်းအပါအဝင်ခုနကဒီအစိုးရပညာရေးဥပဒေအစိုးရရေးဆွဲလိုက်တဲ့ဒီဥပဒေထဲမှာဆရာဆရာမတွေရဲ့လသာခန်းစားခွင့်တွေကိုအာမခံပြနိုင်တဲ့အချက်တွေပေါ့လေဆရာတို့ခိုင်ခိုင်မာမာတွေ့ရပါလားခင်ဗျာ
မတွေ့ရပါဘူးမတွေ့ရပါဘူးအဓိကဆိုဥမာအမျိုးသားပညာရေးဥပဒေမူကြမ်းမှာကျွန်တော်တို့ကဖြစ်ချင်တာကဥမာနိုင်ငံရဲ့ GDP ဘယ်နေရာခိုင်နှုန်းအောက် မတုံးရဆိုတဲ့အသုံးမျိုးလေးတွေပေါ့နော်ဒီပညာရေးသုံးစေးကတကယ်ကိုနိုင်ငံရဲ့တခြားကွန်ပျူတာရေးစီးလုံးမြင်ရရေးတွေနဲ့ဆိုင်တဲ့ကဏ္ဍဖြစ်တဲ့အကြောင်းသူ့ကိုလည်းတကယ်ကိုထိထိရောက်အသုံးပြုမှုတွေရှိတဲ့တော့ဒါအပြင်ဒီဆရာကပြောတဲ့ဆရာဆရာမတွေရဲ့ခွင့်ရေးတွေသူတို့ရဲ့ရပိုင်ခွင့်တွေလည်းတုံလုံးလောက်ဖြစ်စေချင်တယ်ပေါ့နော်အခုကျတော့ကျွန်တော်တို့ဆရာဆရာမတို့များများကအများအပြားတော့ဒီရတဲ့လခကျတော့မလောက်ကြဘူးပေါ့နော်တဦးတယောက်ဖက်နေရင်တော့တော်တော်ကြီးကိုချိုးချိုးချမ်းချမ်းနဲ့နေပြီးမှကျွန်တော်တို့ဟိုသိဒီတော့တူနိုင်တဲ့အနေထားမှရှိပေါ်နေရတယ်ပေါ့နော်အဲ့တော့ဒီထာမျိုးတွေလည်းပြုပြင်ဖို့လိုပါတယ်ကျွန်တော်တို့ကပညာရေးပြုပြင်တဲ့နေရာမှာရုပ်ပိုင်းပြုပြင်တာရှိတယ်လို့ဒီဘက်ကဆရာဆရာမတွေရဲ့စိတ်ပိုင်းဆိုင်ရာ motivation ဖြစ်လာအောင်လည်းတခြားသောကိစ္စရဲ့တွေလည်းစဉ်းစားတင်တယ်ပေါ့နော်ဒီဟာလေးဟာ
ပညာရေးပြုပြင်တဲ့နေရာမှာသူသဖြင့်ဒီတက္ကသိုလ်တွေကိုလွတ်လပ်ခွင့်ပေးတဲ့နေရာမှာပေါ့ဆရာရဲ့ပညာရေးကော်မရှင်လိုဖွဲ့စည်းမျိုးကနေတိုက်ရိုက်ချုပ်ကန်ထားတာကိုမလိုလားဘူးလို့ဒါဆန္ဒပြတဲ့အကြောင်းသားတွေတော်တော်များများလေးထုတ်ပြောနေတာကြားရပါတယ်ခင်ဗျာနော်အစိုးရဘက်ကလည်းပြောတာကြားရတာက9နှစ်လောက်ကိုတော့သူတို့ကင်ထားမယ်ပြီးမှပဲလုံလုံကြီးကိုလွတ်ပေးမယ်ဆိုတဲ့ပုံစံမျိုးပေါ့လေဆရာတို့အနေနဲ့ရောဘလူတွေများဖြစ်တင်တဲ့တက္ကသိုလ်တွေကိုစပြီးတော့ပြောင်းပြီဆိုတာနဲ့ကိုဒီလွတ်လွတ်လပ်ကြိုက်တယ်လို့ဆုံးဖြတ်ပြီးလုတ်ခွင့်ရှိတယ်ဆိုတဲ့ပုံစံမျိုးကိုလွတ်ပေးလိုက်မယ်ဆိုရင်အနေမရှိနိုင်ဘူးလားဆိုဂျိုကောင်းကျိုးဆရာဘလူများတုံ့တက်လို့ရပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံအနေနဲ့ကအခုကဒီဒီမိုကရေစီစနစ်ကိုတွားမယ်ပေါ့နော်အဲ့မှာကျွန်တော်တို့တကယ်တမ်းခံယူထားတင်တာကဒီပညာရေးဒီလေဒီမိုကရေစီကိုကျိုးပြုနိုင်တဲ့ပညာရေးစနစ်မျိုးလည်းဖြစ်တင်တာပေါ့နော်နောက်ဥပဒေတွေရေးဆွဲတဲ့အချိန်မှာလည်းတကယ်ကိုခုနကပါဝင်တင်ပါဝင်ဖိုက်တဲ့လူတွေနဲ့စိတ်ကြားဆွေးနွေးပြီးတွားပါပေါ့အန်ဒီမရှိဘူးလားဆိုတာကတော့ကျွန်တော်တို့ကအန်ဒီမရှိဘူးလို့တော့မပြောပါဘူးဒါပေမဲ့ဘယ်လိုအန်ဒီရှိလဲဒီဟာဒီကိုဥမာအစိုးရတည့်ရက်ထဲအနေနဲ့လည်းဒါတော့လှုပ်လို့ကလို့မှဖြစ်ရောက်အောင်နေနိုင်တဲ့လမ်းကြောင်းအဖြစ်မျိုးရမှာမဟုတ်ပါဘူးအဲ့တော့အားလုံးကိုဆွေးနွေးတိုင်ပြီးပွင့်လင်းမြင်သာမှုပါကျွန်တော်တို့လိုချင်တာဒီပွင့်လင်းမြင်သာမှုကလည်းတစ်ဆင့်အားလုံးကလက်ခံနိုင်တဲ့အဖြစ်တစ်ခုနဲ့ဒီအန်ဒီရှိနေတဲ့ဘယ်နှစ်အတွင်းတော့ဥမာတစ်နှစ်လားနှစ်နှစ်လားဘယ်နှစ်အတွင်းတော့ပဲပုံစံနဲ့တွားမယ်ရည်ရှိချင်ဘယ်လိုနဲ့တွားမယ်ဒါမျိုးတွေကိုပွင့်လင်းလင်းချပြတင်ပါအခုကျတော့ဟိုမှာပြောင်းလို့မရပါဘူးမရပါဘူးဆိုပြီး submit ပြီးတော့မှဘူးခံနေတာကြီးကတော့နည်းနည်းတိတ်တော့ကျွန်တော်တို့ဒီဆရာဆရာမအတိုင်းပိုင်းနဲ့ကျောင်းသားတွေကတော့တိတ်ပဝံမကြကြတော့ဗျာ
ဟိုအခုဖြစ်နေတဲ့ပြဿနာပေါ့လေဒီအမျိုးသားပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီအစိုးရပညာရေးဝန်ကြီးဌာနနဲ့ဆရာတို့တို့တိုးတက်ခြင်းနဲ့အမြင်ရှိတဲ့ပုဂ္ဂိုလ်တွေကျောင်းသူကျောင်းသားအဖွဲ့အစည်းတွေစသဖြင့်ဒီအဖွဲ့အစည်းတွေကြားမှာဖြစ်နေတဲ့ပဋိပက္ခပေါ့ဆရာရဲ့ဒီတိုင်းသာဆက်သွားမယ်ဆိုရင်ရေရှည်အလားလားဘယ်လိုတွေများတုံ့တက်လို့ရနိုင်မလဲခင်ဗျာ
မကောင်းပါဘူးဗျကျွန်တော်ကတော့ပါမြင်လဲဆိုရင်ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြည့်လိုက်ရင်လည်းပဲဒီနိုင်ငံရေးလှုပ်ရှားမှုတွေရဲ့အခြေခံဒီပညာရေးကနေလွယ်တယ်ပေါ့နော်ဒီမှာ1920တော့ဆိုလည်းတပညာရေးရဲ့ဥပဒေတွေကပြိနေမှုဖြစ်လို့ကျောင်းသားတွေအနေနဲ့ဒါပြန်ပြီးဆန္ဒပြတော့မလို့ဖြစ်တယ်နောက်တခြားနိုင်ငံလည်းဒီလိုမျိုးဖြစ်ပါတယ်အဲ့တော့တတိထားတိုင်တွေတင်ပါတယ်လို့ကျွန်တော်တို့ယူဆပါတယ်3ပွင့်ဆိုင်4ပွင့်ဆိုင်ဒီအဓိကပါဝင်တင်တဲ့လူတွေနဲ့ပါဝင်ပြီးတော့မှနားလည်မှုတွေတည်ဆောက်ပြီးတော့မှဒါပြန်ပြီးသုံးသပ်တင်တယ်လို့ယူဆပါ
ဒေါက်တာစိုင်းခိုင်မြို့ထုံး RFP ကကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ